ပြည်နာတရားနေမှာအုပ်ချုပ်ရေးအာဏာတွေကိုစတင်တာဝန်ယူရမယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ကခန့်အပ်မဲ့ပြည်နယ်တိုင်းဒေသကြီးအစိုးရတွေရဲ့ဝန်ကြီးချုပ်၁၄ဦးရဲ့အမည်စီးရင်တွေမလ29ရက်နေ့ညကထွက်လာပြီးဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အဖြစ်လဲကူမဲဆန္ဒနဲ့နှစ်ကဦးဖြိုးမင်းသိန်း၊မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်အဖြစ်အမရပူရမဲဆန္ဒနဲ့တက်ကဒေါက်တာဇော်မြင့်မောင်၊မကွေးတိုင်းဒေသကြီးဝန်ကြီးချုပ်အဖြစ်ဒေါက်တာအောင်မိုးညို၊ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ဦးညီပုစကိုင်းနယ်ဒေသကြီးဝန်ကြီးချုပ်အဖြစ်ဒေါက်တာမြင့်နိုင်ရှမ်းပြည်နယ်ဝန်ကြီးချုပ်အဖြစ်ဒေါက်တာလင်းထွတ်အရာဝတီတိုင်းဝန်ကြီးချုပ်အဖြစ်ဦးမန်းကျော်နီကင်းပြည်နယ်ဝန်ကြီးချုပ်အဖြစ်ဒေါက်နန်းခင်ထွေးမြင့်ကချင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ဒေါက်တာခက်အောင်ကယားပြည်နယ်ဝန်ကြီးချုပ်အဖြစ်ဦးအယ်ဖောင်ရှိုးချင်းပြည်နယ်ဝန်ကြီးချုပ်အဖြစ်ဦးစလိုင်းလျံလွယ်တနင်္သာရီတိုင်းဝန်ကြီးချုပ်အဖြစ်ဒေါက်တာလက်လက်မော်ပဲခူးတိုင်းဝန်ကြီးချုပ်အဖြစ်ဦးဝင်းသိန်းနဲ့မွန်ပြည်နယ်ဝန်ကြီးချုပ်အဖြစ်ဦးမင်းမင်းဦးတို့ဖြစ်တယ်လို့ဆိုပါတယ်။အခုအမည်စင်းတင်သွင်းထားတဲ့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေအားလုံးဟာ NLD ပါတီဝင်တွေဖြစ်ကြပါတယ်။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံထားရတဲ့ဦးထင်ကျော်ကပေးပို့လိုက်တဲ့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေရဲ့အမည်စင်းတွေကိုတော့သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေရဲ့လွတ်တော်ဥက္ကဋ္ဌတွေကဒီကနေ့မတ်လ28ရက်နေ့မှာဖတ်ကြားတင်သွင်းပြီးတနေ့တည်းမှာပဲမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ရွေးချယ်ခံရတဲ့ဝန်ကြီးချုပ်တွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့တွေကိုအပြည်လက်တည့်ရနေမှာတိုင်ခင်ဖွဲ့စည်းကြမှာဖြစ်ပါတယ်။